ကိုရိုနာဗိုင်းရပ်စ်ကယောဂါဒံအလူလည်းရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူသူသစ်3သိန်းကျော်လာတာ12ရက်ဆက်တိုက်ရှိနေပြီးတနင်္လာနေ့တစ်ရက်တည်းပိုကူသူသစ်3သိန်း6000 8000ကျော်ရှိပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးအများဆုံးကို The Serum Institute of India ကုမ္ပဏီကထုတ်လုပ်နေပေမဲ့အိန္ဒိယလူဦးရေနှစ်ရာခိုင်နှုန်းလောက်ကိုပဲဆေးထိုးပေးရသေးတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။မြို့တော် New Delhi မှာတော့စာသင်ကျောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်
။ Delhi mein is waqt आज 301 सेंटर्स पर वैक्सीनेशन का प्रोग्राम शुरू हुआ है 18
अत सेशन का ने 44 ने जा दिल्ली မြို့ခံအားလုံးကိုကာကွယ်ဆေးအကြီးကျယ်ထိုးပေးနေပါတယ်ဒီကနေ့ကစပြီးတော့ထိုးပေးတာပါလက်ရှိကျောင်းဆက်ခုမှအခုထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှထိုးပေးနိုင်အောင်လုပ်သွားမှာပါလို့ဒေးလီလက်ထောက်ဝန်ကြီးချုပ်မနစ်စီโซဒီယာကပြောသွားတာပါအိန္ဒိယအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးအကူအညီတွေကိုလည်းကမ္ဘာနိုင်ငံအတော်များများကပေးပို့လှူဒါန်းနေသလိုအမေရိကန်နိုင်ငံကလည်းအကူအညီတွေအများဆုံးပေးပို့နိုင်အောင်လှုပ်ကိုင်းနေပြီလို့သမ္မတအင်ဖြူရောအရာရှိချုပ် Ron Klein က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုခဲ့ပါတယ်။ကာယောဂါပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက်လည်းလာမယ့်အင်္ဂါနေ့ကစပြီးတော့အိန္ဒိယနိုင်ငံကလျင်တွေအမေရိကန်မှာဆင်းသက်ခွင့်ပိတ်ပင်မယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြားနေမှာပြောထားပါတယ်။အိန္ဒိယအတွက်အမေရိကန်ကပေးပို့မဲ့ဆေးဘက်ဆိုင်ရာအကူအညီအများအပြားရှိနေပြီးတော့အောက်ဆီဂျင်ဘူးတွေ N95 နှာခေါင်းဆီးတွေအပါအဝင်အကူအညီပစ္စည်းတွေကိုလျင်နှစီနဲ့ကနအူပို့ဆောင်ထားပါတယ်။ဩစတြေးလျနိုင်ငံကလည်းအိန္ဒိယကလျင်ဆင်းသက်ခွင့်ကိုကန့်သတ်ထားတာပါ။အိန္ဒိယကိုခရီးသွားခဲ့သူတွေဩစတြေးလျနိုင်ငံထဲဝင်လာရင်ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ရင်ဆိုင်ရနိုင်တယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းသူ့နိုင်ငံထဲမှာအိန္ဒိယနဲ့တောင်အာဖရိကမှာတွေ့ရတဲ့ဗီဇပြောင်းပိုးတွေတွေ့နေရတယ်လို့ပြောပါတယ်။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းကာကွယ်ဆေးထိုးထားပေမဲ့ဗီဇပြောင်းပိုးတွေကူးဆက်ပြန့်နှံ့နေတဲ့အတွက်ဆိုပြီးအင်ဒိုနီးရှားကိုခီးမသွားဖို့ပြည်သူတွေကိုအကြံပြုထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရတနင်္လာနေ့ထိကမ္ဘာတဝန်ကိုဗစ်ပိုးကူးခံရသူ153သန်းနီးပါးရှိပြီးတော့အမေရိကန်ကတော့32.4သန်းနဲ့ကမ္ဘာမှာပိုးကူးသူအများဆုံးပါ။သူနောက်မှာတော့အိန္ဒိယကသန်း20ကျော်နဲ့ဘရာဇီးလ်နိုင်ငံက14.9သန်းစီအသီးသီးရှိနေတာဖြစ်ပါတယ်။